Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ13ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ချာညအတွက်အစီအစဉ်မှုကကျမစုမမရှင်
ကျမကစုမြတ်မမရှင်အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွှတ်တော်တရားရေးကော်မတီမှမကြပင်ခင်မဲခွဲကြမှာဖြစ်ပါတယ်ဗြိတိန်နိုင်ငံထွေထွေရေးကောက်မဲဘာတော့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ Conservative Party ကအများစုအနိုင်ရသွားပါတယ်ခုလိုထိတ်တန့်ရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တော်ရှင်နေနာဆင်ရမယ်ထိတ်တန့်ရမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမှာတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဆွဆဲချက်တင်ထားတဲ့အချိန်မှာဒေါန်ဆန်းစုကြည်ကဥဆောင်ခြေပါရှောက်လဲချက်တွေနဲ့ပတ်သက်ပြီးတော့ပြည်တွင်းကမြန်မာအရေးအကဲခတ်တွေရဲ့တုံးတက်ချက်ဘယ်လိုရှိပါသလဲ
အဲ့ဒီလိုအကြက်တဲ့အခက်ခဲတွေကြားတဲ့ကနေပြီးတော့ရှင်သန်နေရတဲ့ဟိုလူတယောက်ဟာသူကတော့ democratic norms တွေကိုပြည့်ပြည့်ဝဝအသုံးချခြင်းပေမဲ့လေဒီအချိန်မှာ
Islamic ဓမ္မဗိမာန်ကဥယျာဉ်ဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက် ICJ တရားရုံးမှာမြန်မာနိုင်ငံဘက်ကနေရက်တီခူကန်ရှောက်လဲခဲ့တဲ့ကနေဒါနိုင်ငံကအကျိုးဆောင်ရှင်နေ William Shepherd ရဲ့ writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းနောက် ICJ မှာဒေါန်ဆန်းစုကြည်ရဲ့ရှောက်လဲချက်တွေပေါ်မှာတက်မတော်ရဲ့သဘောထားအမြင်စတဲ့သတင်းလွှာတွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးကတော့တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုအပေါ်အောက်လွှတ်တော်တရားရေးကော်မတီမှမကြခင်မှာမဲခွဲကြတော့မှဖြစ်ပါတယ်။ဂျာတာရင်းနေတုန်းကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ရီပါဘလီကန်ပါတီအမတ်တွေကြားမှာညပိုင်းရောက်တဲ့အထိ14နိုင်လောက်ကြောင်းလို့အခြေတင်ဆွေးနွေးညှိနှုံခဲ့ကြပါတယ်။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတထရန့်ကိုတရားစွဲနိုင်ဖို့အောက်လွှတ်တော်လူများစုဒီမိုကရက်အမတ်တွေဘက်ကပြင်ဆင်နေကြတာပါ။အချက်အလက်တွေမခိုင်လုံတဲ့အတွက်ဒီအမှုတွေနဲ့တရားစွဲတာအနိုင်ရမှာမဟုတ်ဘူးလို့ Republican တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။သမ္မတဟာ2020ရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden နဲ့ပတ်သက်ပြီးစုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တာဟာအာဏာအလွဲသုံးစားလုပ်ပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်တာလို့ဒီမိုကရက်အမတ်တွေဘက်ကထောက်ပြပြောဆိုကြပါတယ်။ဒီကိစ္စတွေကိုလွှတ်တော်ကစုံစမ်းတဲ့အခါမှာလဲတက်တယ်တွေအထောက်အထားတွေကိုသမ္မတကတားဆီးပိတ်တင်ခဲ့တယ်လို့ဆွဆွဲထားပါတယ်။ဒီအမှုနှစ်ခုနဲ့တရားစွဲတဲ့မတင်ဆိုတာကိုရှေ့သတင်းပတ်ကြရင်တော့အောက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သူ့ဘက်ကဘာအမှားမှမလုပ်ခဲ့ဘူးလို့အခိုင်အမာပြောနေတဲ့သမ္မတထရမ်ကတော့ဒီအမှုအထက်လွှတ်တော်ကိုရောက်ရင်လူများစုဖြစ်တဲ့ Republican အမတ်တွေကချက်ချင်းပယ်ချလိမ့်မယ်လို့ပြောနေပါတယ်။သမ္မတကိုတရားစွဲတဲ့အမှုကိုအထက်လွှတ်တော်မှရှေ့လောက်လောက်ကြားနာမယ်လို့မျှော်လင့်ရပါတယ်။
တာလီဘန်နေနဲ့အမေရိကန်ဘက်ကအဓိကညီနိုင်နေသူဇာမာခါလီဇတ်ဟာဒီကနေ့ပါကစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်။ကာတာနိုင်ငံမှာတာလီဘန်နေနဲ့ညီညာရေးဆွေးနွေးမှုတွေကိုယာယီရဆိုင်းထားလိုက်ပြီးပါကစ္စတန်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်။အစ္စလာမဘတ်မြို့တော်မှာပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးရှာမာမုခူရာရှိနဲ့မစ္စတာခါလီဇတ်တွေ့ဆုံခဲ့ပြီးတော့ကာတာနိုင်ငံတို့ဟာမြို့တော်မှာတာလီဘန်နေနဲ့ဆွေးနွေးမှုအကြောင်းကိုရှင်းပြခဲ့တယ်လို့ပါကစ္စတန်ဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဖဂန်ညီညာရေးလုပ်ငန်းစဉ်တွေမှာလွယ်ကူချုံးမွေ့စေရေးပါကစ္စတန်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့လည်းဝန်ကြီးကူရာရှိကပြောပါတယ်။ညီနိုင်ရေးမှုခါလီဇတ်ဟာပါကစ္စတန်စစ်တပ်ကြီးကဗိုလ်ချုပ်ကြီးကမာဂျာဗက်ဘာဝါနဲ့လည်းစစ်တပ်နဲ့ရုပ်ရှိတဲ့ရဝါပင်နီမြို့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။အာဖဂန်နစ္စတန်ကပြည်နယ်တင့်မြတ်ရေးလုပ်ငန်းစဉ်တွေနဲ့ဆက်ဆက်နေတဲ့ဒေသလုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့စစ်တပ်ပြောခွင့်ရသူကပြောပါတယ်။တာလီဘန်ခေါင်းဆောင်တွေနဲ့ပါကစ္စတန်စိုးရကြအနီးကပ်ဆက်သွယ်မှုတွေရှိနေတာကြောင့်အခုလိုညီနိုင်ရေးမှုဇာမာခါလီဇတ်တွားရောက်ဆွေးနွေးတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘာဂရန်အမေရိကန်ဒီအခြေစိုက်ခံပေါ်တာလီဘန်တွေကဗုဒ္ဓဟူးနေ့ကတိုက်ခိုက်ခဲ့တာကြောင့်ဒူဟာမြို့တော်မှာတာလီဘန်တွေနဲ့ဆွေးနွေးပွဲကိုအမေရိကန်ဘက်ကရက်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုတွင်အမေရိကန်နဲ့တခြားညီတို့တပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမရခဲ့ပေမဲ့အောက်ခံရပ်သားတွေသိဆုံးခဲ့ပါတယ်ခင်ဗျာ
။ချာလာရီနီကကျင်းပတဲ့ဗြိတိန်နိုင်ငံထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။မဲဆန္ဒတစ်ခုရဲ့ရလဒ်ပဲကျန်တော့ချိန်မှာအောက်လွှတ်တော်အမတ်နေရာ650အတွက် Conservative Party က364နေရာနဲ့အနိုင်ရထားပါတယ်။အထွေထွေရွေးကောက်ပွဲမှာသမိုင်းဝင်အနိုင်ရခဲ့တာကြောင့်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးကိုမဖြစ်မနေလုပ်သွားမယ်လို့ဝန်ကြီးချုပ် Johnson ကအနိုင်ရမင်ခွန်းနဲ့မှပြောကြားသွားခဲ့ပါတယ်
။ We will get Brexit done on time by the 31st of January. No ifs, no buts, no maybes.
ဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့2020ဇန်နဝါရီလ3ရက်နေ့မှာဘလို့အခြေအနေမျိုးမှမဆိုမဖြစ်မနေနှုတ်ထွက်နိုင်အောင်လုပ်သွားမယ်လို့ဝင်ကြီးချုပ်ဂျွန်ဆန်ပြောကြားသွားတာဖြစ်ပါတယ်။ EU တွေကထွက်ရေးမထွက်ရေးဆန္ဒခံယူဝယ်လုပ်မယ်လို့ပြောကြားမယ်ဆိုခဲ့တဲ့အတိုက်အခံလေးပါပါတီကတော့အခုရွေးကောက်ပွဲမှာအတော်လေးရှုံးနေကြတာပါ။လေးပါပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကသူ့အန ပြည်သူ့ပါတီကိုဘယ်လိုရှေ့ဆက်သွားမလဲဆိုတာဆွေးနွေးနေစဉ်ကာလမှာတော့သူဦးဆောင်နေမှာဖြစ်တယ်လို့ဒီကနေ့ပြောကြပါတယ်အခုရွေးကောက်ပွဲမှာ EU ထဲမှာဆက်နေခြင်းနဲ့
ဒီလိုနိုင်ငံကမ်းလွန်ပင်လယ်ပြင်တွေကဝိုက်အိုင်လန်ဆိုတဲ့ကျွန်းလေးတစ်ခုမှာလွန်ခဲ့တဲ့၄ရက်ကမီးလောင်ပောက်ခွဲမှုကနေရုပ်လောင်း၆လောင်းကိုနယူးဇီလန်စစ်တပ်ကကျွမ်းကျင်သူတွေရှာဖွေတွေ့ရှိခဲ့ပြီးတော့နှစ်ယောက်ပျောက်ဆုံးနေတဲ့ဖြစ်ပါတယ်မီးလောင်ပောက်ခွဲမှုတွင်နောက်ထပ်၈ယောက်လည်းသေဆုံးခဲ့တာကြောင့်သေဆုံးသူရေအတွက်ဟာ၁၄ယောက်အထိတိုးလာပြီးမီးလောင်ဒဏ ုခဲ့တာပါ။အဲဒီဒီမော့မှာတော့သိပ္ပံပညာရှင်တွေရဲတပ်ဖွဲ့ဝင်တွေနဲ့စစ်ဖက်တော်ဝင်ရှိသူတွေဟာလုံခြုံအနေနဲ့များတဲ့ကယ်ဆယ်ရေးလုပ်ငန်းကိုကြီးကြပ်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကဘာလက်ခီးသည်တွေကနောက်ထပ်နှစ်ယောက်ကျန်နေပြီးတော့ဒီလူတွေကိုရှာဖို့လူနေသေးတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လုပ်သွားမှာဖြစ်ကြောင်းကျွန်တော်မှာကျန်နေတဲ့လူတရားယောက်ကိုရှာတွေ့နိုင်ဖို့အတွက်လေးချောင်းကနေရှာသွားမှာဖြစ်တယ်လို့ရင်ကုန်သမားတွေကိုလည်းအနီးအနားကပင်လယ်ပြင်ထဲမှာရှာဖို့အတွက်လွတ်ထားတယ်ဆိုပြီးတော့နယူးဇီလန်ရမ်းမင်းကြီးမစ္စတာမိုက်ဘော့ချ်ကပြောပါတယ်ရှာဖို့ကယ်ဆယ်ရေးလုပ်ငန်းတွေကိုအနေရှိတဲ့ဂျားကလုပ်ခဲ့တဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေကိုလည်းသူကချီးကျူးသွားပါတယ်ကျွန်တော်ပါထွက်နေတဲ့အစိတ်အငွေတွေကဒီအစိတ်တောက်ဖြစ်စီတဲ့အတွက်တခြားအလောက်ရှူမိယုံနေပဲသိသွားနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်ခင်ဗျာ
ပြည်ရေးမရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။သောက်ချန်နေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Netherlands နိုင်ငံ The Hague မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာ Netherlands အောက်လွှတ်တော်နိုင်ငံခြားရေးကော်မတီနဲ့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ရှိထားပေမဲ့အစီအစဉ်ပြတ်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်မှာမမျှော်လင့်တဲ့အကြောင်းရင်းတွေရှိတဲ့အတွက်ဖြတ်လိုက်တယ်လို့ Netherlands အောက်လွှတ်တော်ကိုကိုးကားပြီးတော့ Netherlands သတင်းတွေမှာဖော်ပြပါတယ်။ Rohingya တွေပေါ်လူမျိုးလုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေးကော်မတီမှာဒေါက်ဆန်းစုကြည်နဲ့တကပိတ်ဆွေးနွေးမှာဖြစ်တယ်လို့ Netherlands ကလာတဲ့သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒီနေ့မနက်ပိုင်းတုန်းကတော့ဥရောပရောက်မြန်မာအတိုင်းဝိုင်းနဲ့သူတဲခိုတဲ့ဟိုတယ်မှာဒေါက်ဆန်းစုကြည်ဒုတိယအကြိမ်တွေ့ဆုံခဲ့ပါတယ်။ဂျာလာရေဒီညပိုင်းကလည်းဥရောပရောက်မြန်မာနိုင်ငံသားတချို့နဲ့ပထမအကြိမ်တွေ့ဆုံပြီးတော့မြန်မာနိုင်ငံကဝမ်းနည်းစရာအခြေအနေနဲ့ကြုံနေရချိန်မှာဝန်ရံပေးတာကိုကျေးဇူးတင်ကြောင်းနဲ့တရားနည်းတရားမြစ်တာထားကြဖို့တိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရိုဟင်ဂျာတိမ်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြရတဲ့အခြေအနေတွေကြောင့်လူမျိုးလုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံချိုးဖောက်တယ်ဆိုပြီးမြန်မာနိုင်ငံတရားစွဲခံရတာပါဒီစာချုပ်မှာလက်မှတ်ထိုးထားကြတဲ့နိုင်ငံတွေအနေနဲ့တရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကထောက်ခံကြဖို့ Netherlands နဲ့ကနေဒါနိုင်ငံတို့ကတင်းနှလာနေတော့ကပဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ် The Hague တရားရုံးမှာတုံးရက်ကြာနှစ်ဖက်ရှောက်လဲမှုတွေကတော့ခြားသာပြည်နေတော့ကအဆုံးတက်သွားပါပြီနောက်ဆုံးနေ့အပြန်လည်ရှားနာဝဲမှာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကဂမ်ဘီယာဘက်ကဆက်ဆွဲချက်တွေအပေါ်မှာထူးထူးခြားခြားထပ်မံခြင်းဆိုတာမရှိခဲ့ပါဘူး။လက်ရှိ ICJ တရားရုံးမှာလက်ခံကြားနာမယ်ဆိုတဲ့စီရင်ကနေမြန်မာကိုပယ်ဖျက်ပေးဖို့နဲ့ဂမ်ဘီယာတောင်းဆိုထားတဲ့ကြားဖြတ်အရေးယူဆောင်ရွက်ချက်ကိုပယ်ဖျက်ပေးဖို့ကိုပဲမြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကတရားရုံးကိုတောင်းဆိုခဲ့ပါတယ်။လူရင်းကြားဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံတယ်လို့ဒီအတုံးနှုံးကိုလည်းကြားနာပွဲမှာမြန်မာဘက်ကတုံ့နှုံသွားခြင်းမရှိခဲ့ပါဘူး။
North Korea nuclear and don't let us see the next time out at Chilan support, send them penny below. American be done, look up your so get a ball. Don't be able to be a senior, North Korea, but got your life body. North Korea don't let us send the pillar deck is a hot emitter, two machine deck is up to yellow. Kudamoka say American time, Kelly Kravka, Lunar Council, Boruni got your so get out of it. ဒီလိုရတဲ့ကြောင့်မြောက်ကိုရီးယားရဲ့နျူကလီးယားနဲ့ဒုံးကျည်အစည်းအဝေးနဲ့ဆုံးသက်ရေးအမေရိကန်ရဲ့တွဲဆုံဆွေးနွေးမှုတွေအပေါ်ချင်းညာရောက်တယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားကတာမတ်ကယ်လီရဲ့ပြောဆိုချက်ဟာအစဉ်ငယ်မဲ့ပြီးသူတို့ရွေးချယ်ရမယ့်လမ်းကိုပြပြသွားသောဆုံးဖြတ်ချက်ချဖို့အထောက်အကူဖြစ်စေတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့ထုတ်
นิวเคลียร์สื่อเดินโชว์ยานาเป้ดีจีอเมริกันก็ดังขึ้นไปสู้มือเลยชอบบอกไปยังไม่สู้เลยนิวเคลียร์ไอ้ตั้งสักจักรอเมริกันก็เป็นชาเกลือตัวอเมริกันเนี่ยนิวเคลียร์นั่นไงสื่อมือเลยพิการไปเบลล่าเลยก็ยัดดันอยู่อภิบาลครับเนี่ยที่อยู่ในงานนี้เนี่ยอเมริกันเนี่ยกงตัวยี่ยิ่งบ้ามุ่งพัฒนาพิเศษในบทแต่ในทางชาติไปไหมนับเป็นลงตัวเปลี่ยนแล้วจะสื่อเรื่องกงตัวยี่ตัวดูนี่จะมีอยู่เพียงไม่รู้เดียวในงานก็จะจ่ายไปเลย
อเมริกันในส่วนหนึ่งในกองทัพอิสราเอลดูนี่จะมีอยู่เพียงไม่รู้เดียวในงานใจถ้าน่าเปลี่ยนวิญญาณดูว่าช่วงยังกัดดิ้นในเดือนสิงหาคมมาเปลี่ยนตัวแล้วว่าอเมริกันก็เตรียมตัวในเดียวกับยุสิตโชโก้ที่จะมาสังหารยานิกาซาบีตัวเองของเกาหลีเหนือมาอเมริกันในเดียวจะกองทัพอิสราเอลดูนี่มุ่งยาวไปเมื่อเดือนนี้ในวิลล์อเมริกันจำรัฐโดนัลด์ทรัมป์ก็จะได้รีนิรงค์กับตัวเดียวมาเสียตาเกล้าบ้าแต่ในปัจจุบันเดียวสุยาเปลี่ยนวิญญาณดูว่าจะส่งเดียร์
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ဒီနေ့ပါကစ္စတန်ကနေညဘက်နိုင်ငံကသတင်းတွေကိုဗီအိုအေကဆက်ပြီးတော့ကြေညာပေးနေပါတယ်။ရှင်သန်နေညဘက်နိုင်ငံကသတင်းတွေကိုဗီအိုအေကဆက်ပြီးတော့ကြေညာပေးနေပါတယ်ခင်ဗျာ။
တောက်ချာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ် မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုတဲ့ဂမ်ဘီယာနိုင်ငံဘက်ကဆွဲဆိုချက်တွေနဲ့ပတ်သက်ပြီး ICJ နိုင်ငံတကာတရားရုံးမှာကြားနာစစ်ဆေးမှုတွေမနေ့တုန်းကပဲပြီးဆုံးသွားပါပြီ။ဒီအမှုအတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့တုံ့ပြန်ရှောင်လင်းချက်တွေနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာအမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာ VOA သတင်းတော်မေခါကစုံစမ်းမေးမြန်းပြီးတင်ပြပေးထားတာနားဆင်ပါရှင်
ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်ပြီးဒါကိုမြန်မာဘက်ကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာဘက်ကတရားစွဲဆိုခဲ့ပြီးဂျာပြတ်စီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့ ICJ မှာတင်ပြခဲ့တာပါမြန်မာကိုစားပြန်လည်လျှောက်လဲခဲ့တဲ့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံပေါ်အခုလိုတရားစွဲဆိုထားတဲ့ ICJ အမှုစည်းကနေပယ်ဖျက်ပေးဖို့ပြောကြားခဲ့တဲ့အပြင်ပြည်တွင်းပြန်လည်တင်မြှင့်ရေးနဲ့ဒေတာတွင်အေဂျင်ရေးအတွက်ထည့်သွင်းစဉ်းစားပေးဖို့ပန်ကြားသွားခဲ့ပါတယ် ယုံကြည်မှုရဖို့တိတ်ကြီးမခိုင်ခံမှုမရှိလာသေးတဲ့အခြေခံအုပ်မြစ်ကိုစတင်တိဆောက်နေတဲ့လူမှုအတိုင်းဝိုင်းတွေကြားတန်တရာဖြစ်ပေါ်စေမဲ့မယုံကြည်မှုတွေဖြစ်ပွားစေမဲ့ဒါမှမဟုတ်ခံစားချက်ဖြစ်ပေါ်စေမဲ့လုပ်ရက်တွေဟာပြန်လည်တက်မြက်ရေးကိုထိခိုက်စေပါတယ် အရကန်အာမီနဲ့မြန်မာကာကွယ်ရေးတပ်ဖွဲ့တွေအကြားဆက်လက်ဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခအဆုံးသက်ရေးဟာကျမတို့နိုင်ငံအတွက်တိတ်ကိုအရေးကြီးပါတယ် ဒါပေမဲ့ရခိုင်မြောက်ပိုင်းမှာ2016ကနေ2019အထိဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပဋိပက္ခမျိုးဖြစ်အောင်ပြန်ပြီးမိုးဝဲရာမျိုးရှောင်ရှားဖို့ကိုလည်းတန်းတူအရေးကြီးလာပါတယ်ဒီလိုနိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့အပေါ်မြန်မာဘက်ကတုံ့ပြန်ချေပါချက်တွေနဲ့ပတ်သက်လို့ကိုဗီအာနန်ရခိုင်ကော်မရှင်အဖွဲ့ဝင်ဟောင်းဦးအေးလွင်ကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်အနေနဲ့
Elu the petza to Nina Juban Mibele, who the petza lebe, not to ne who dialogue partner galebe, take Bido, who two long hair bebe, Shiva Manazura legend or Tandia Chile. Who my young lady, Chima Doma, ตัวตัวมากาลงขบวนไอ้พี่นี่เด็กสายยัดดีนอกจากที่ที่สู้วิ่งอาหูยุ่งนี่ตัวนั่งไอ้อาซูดีเอ๊ะแสดงว่าเช่นนี้ไม่ได้ไปตัวเราลิสิกเปียกผู้กองเนี่ยเนาะเอ้าเราจำรู้เอริลูอาจจะได้แค่เคดีจารย์อันนี้ไปแล้วเช่นตอนนี้อะไรลูดีอาหาตัวเราเดโมแครติกนอมสิวพี่ว่าว่าต้องชาจิมพีเมลเลยที่เช่นมาต้องชาไลด์ดานเนี่ย
บางอย่างเช่นตอนนี้ส่วนหนึ่งของบุรุษตัวยังได้บางเช่นผู้ด้วยนักท่องเที่ยวมาคือว่าบ้านเราเสียมาลูกเว้ยลูลูเตยเว้ยคอนสติชันลีและลีกอลีลงไหนเนี่ยก็ดีอะชินเลยที่เราไอซีเจมันนับพัดชาวเลจัดด้วยอาจจะก็จะขายพินเอปอบลูอาจจะแต่ยังมือสีลานั่นเดเลสุรานีปัตตาลูอันยุตาลูดอกกุสเลมัตถุมิกาคุลูตงตัดจอสุไลไปเลย นายงานเราเนี่ยวิโรดีนี่มีเช่นนี้ลูกเขยเลยอาจารย์ดีเนี่ยวิโรแต่ในนั้นผมมาลูกเช่นเนี่ยอาจารย์พ่อผมมาลูกเช่นลงมาคุยกับเราไหมที่ผมมาเนี่ยวิโรจะมาเรียนเนี่ยนะเช่นที่บาลเลยจะมาเรียนจะให้ได้สูงอันนี้วิโรไอซีจีก็ยาวด้วยหูเรามาเนี่ยวิโรแล้วเนี่ยกลายเป็นที่เป็นข้าเนี่ยสุยาจ้าอาจารย์พ่อเนี่ยสุยาจ้าโอ้คุยกับเราหูเรามั้ยดาวเต็มยาวหูเรามั้ยที่ลูกมีมาพิจิตรมาว่าจะมาสูงอันนี้จะให้ดีด้วยสูงอันนี้
นักผู้ว่าเลสุรุษเองยามานายมาไม่ใช่เลยลุงยูตุมยูวิโรปงโคราดีกวาดีมาอยู่ในโลกโซเชียลเลยไหมน้องส่งเชื่อชาติเข้ามาในโลกยามานายเอาแต่ส่งเลยอะดีสู้จุดแต่ยากแค่ไม่สุรุษเองแต่กวาดีมาพิจารณาว่าICJมาพิจารณาว่าแคมบิอาเอปัญจเจ็บปวดแต่ไม่ถึงถึงส่งเชื่อชาติมาพิบีอะคู่จานาเปรีลูเวอเมียปีดูตายยัดติชินายเนตยักขึ้นมาจริงยามเอลุส่งแต่มาICJคงยงตบาปติกาพิสูจน์ทาวาริชิน
เมื่อมีข่าวเตรียมไปบุกเข้าไปเช่นสบิโรไอซีเจมาเนี่ยมันยังเป็นการยึดติดคุกเข้าเลยกันเลยกันนี่ร่างเงี้ยอาจจะเอาเช่นนี้วิลเลียนเชเบสฮะยี่น้องอาเอลจาซีอาอยู่แต่ในตัวสมิมยังเงินคุมารอเนี่ยมันยังเงินด้วยรู้เห็นยามมุสลิมในปอมาพี่ในมือริโกสันจิวิบังเก็บบุตรพิเศษลูกแคมิอาเนี่ยเงี้ยเช่นนี้ดีกว่าเนตาลันเงี้ยเด็กมีโอกาสจานาเปิมาสสวยพิสูจน์ตัววันเลยเช่นนี้วิลเลียนเชเบสการอตรีนเอาก็ดูโลยาสวยบิโรยี่ตาทุลุงเกล Rohingya re bo sanit de ja taikai khanya mu re go tu deitana pyu nai yi ma kunyi ga du lo writer tarin ga yei ba de. Eja zira yautan twei sou me myan gan tuk ma ro di lu myo ye shin tan ye ti mu tya win mu go nyin pen de so yin lu myo rong tat phat mu so de saka long go tong bo a le na sin za gao sin za bo lo me so de tabaw go William Shabat ko dai pyo ga de so bi Gambia shi ni ga thauk pya ba de. Aku ICJ ja na bwe ri ma Rohingya so de ami go lat ma khan de myama so ya bat ga shi ni lai ba ga da chaung tu go pinya shin de chu ga we ban ni ja da ba shi ni Shabat ga ro di kaisa go aku lo chi shin ma de
that I did with Al Jazeera several years ago. I suppose I should be flattered.
Kino Al Jazeera ne di ga de ni bai ni dwin ga tei song mi myan ga kaisa u ko ga pyo twa lo ba oh nga a myin tabor da tor li oza nyaw ma la so bi အမှုလျှောက်ထားတဲ့သူတွေဘက်ကမြင်သွားတာကိုကျွန်တော်ကကျွန်တော်တင်နေတယ်မှာဒါပေမဲ့တကယ်တမ်းကျအကြောင်းအရာကကျွန်တော်ကိုကျွန်တော်ရောကျွန်တော်ရဲ့အမှုတွေကိုပါပို့ပြီးတော့စိတ်နှောင့်ရဖြစ်စေပါလေအဲဂျော်ဂျီယာသတင်းတောက်နဲ့တနာယူလောက်တွေးဆုံမေးမြန်းခဲ့တာကိုကျွန်တော်ပြန်သတိရပါလေမေးတဲ့အထဲမှာစက္ကန့်ပိုင်းပဲကြာတဲ့အပိုင်းလေးနှစ်ပိုင်းကိုပဲယူပြီးတော့လွှင့်သွားခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ဘက်ကလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုသုံးလောင်းသတင်းတောက်ကထက်ခါတလဲလဲဖိအားပေးစူးစမ်းနေခဲ့ပါလေအဲ့ဒီအင်တာဗျူးက2012ခုနှစ်နှစ်ကုန်ကလုပ်ခဲ့တာဒါမှမဟုတ်နောက်နှစ်ဆန်းကဖြစ်ကောင်းဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုဖြစ်နေပါတယ်လို့ကျွန်တော်ဘယ်တော့မှမပြောခဲ့သလိုကြောဝင်လေကျွန်တော်တောက်လျှောက်ငင်းခဲ့တာပါကျွန်တော်ဘယ်တော့မှမပြောခဲ့ပါဘူးအဲ့ဒီမှာသတင်းတော့ကဒီလိုဖြစ်ခဲ့ရင်ရောဆိုတာမျိုးအမှန်တကယ်ဖြစ်ခဲ့ပြီဆိုပါတော့ဆိုတဲ့မိခွန်မျိုးတွေနဲ့မေးခဲ့ပါတယ်ကျွန်တော်ဘက်ကတော့မဟုတ်ဘူးလို့ပဲဖြေခဲ့တာပ
ါလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်နေတက်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သဘောထားကိုရှင်းနေဝီလျံရှဘတ်ကအခုလိုရှင်းပါတယ
် if you discuss genocide and you suggest that I think that this probably doesn't fit the definition of
ဒီမျိုးတုံးတက်ဖြတ်မှုလို့ခင်ဗျားပြောလာရင်ဒါနိုင်ငံတကာဥပဒေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီခြင်းမှာကိုက်ညီမယ်လို့ကျွန်တော်ကပြန်ထောက်ပြနိုင်ပါတယ်ဒီလိုထောက်ပြတဲ့အခါလူတချို့ကချက်ချင်းပဲမြန်မြန်ဆန်ဆန်ခင်ဗျားဘက်ကမဟုတ်ဘူးဆိုပြီးဘူးခန့်ညင်းနေတယ်လူမျိုးတုံးတက်ဖြတ်မှုရှိတယ်ဆိုတာကိုလက်မခံပယ်ချနေတယ်လို့ပြောကြပါလိမ့်မယ်ခင်ဗျားသိ တွေမှာလူမျိုးလုံးတပ်ဖက်မှုဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာကိုမြင်တာမဟုတ်ပါဘူးဒီအတွက်ပြောကြတာမဟုတ်ပါဘူးဒီကိစ္စလူမျိုးလုံးတပ်ဖက်မှုဆိုတာတဲ့ဥပဒေကြောင်းအရသတ်မှတ်ချက်တွေမှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ယာဆွေးမှုဖြစ်သလားဆိုတာပါကျွန်တော်ပြောသလိုတရားရုံးကပဲဆုံးဖြတ်ပါပ
ါမြန်မာနိုင်ငံဘက်ကရှေ့နေလိုက်ပေးရတဲ့အတွက်သူ့အနေနဲ့ဂျင်းနဲ့အားရဖြစ်မိပါတယ်လို့ပြောပါတယ်လူမျိုးလုံးတပ်ဖက်မှုဆိုတဲ့ဘာသာရပ်ကိုလေးလာလိုက်စားခဲ့သူတယောက်ဖြစ်တဲ့အတွက်ဥပဒေပညာရှင်ပြီးပြီးလက်ခံပြီးဆောင်ရွက်ခဲ့တယ်လို့ပြောပါတယ
် Well I don't have a definition I don't have my own definition of genocide I have written about it and I'm
လူမျိုးတော်တပ်ဖြတ်မှုနဲ့ပတ်သက်လို့ကျွန်တော်မှအဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူးကျွန်တော်မှကိုယ်ပိုင်အဓိပ္ပာယ်ဖွင့်ဆိုချက်မရှိပါဘူးပညာရှင်တယောက်အနေနဲ့စံကြည်ရေးထောက်ခံသူတယောက်အနေနဲ့ရောကျွန်တော်ရေးခဲ့တာပါကျွန်တော်ကိုယ်တိုင်တက္ကသိုလ်မှာရှိနေခဲ့တဲ့အချိန်အဲ့ဒီဘာသာရပ်ကိုလေ့လာတဲ့ကျောင်းသားတယောက်အနေနဲ့ပညာရှင်အတိုက်အဝိုင်းကိုမိခိုရင်းဆုံးဖြတ်ချက်တွေကိုလေ့လာခဲ့တာပါကျွန်တော်ဥပဒေကိုရေးခဲ့တဲ့သူမဟုတ်ပါဘူးလေ့လာခဲ့တဲ့သူပါကျွန်တော်ပါဝင်မှုကရှင်းနေတယောက်တကိစ္စကိုအထူးလေ့လာထားတဲ့သူတယောက်အနေနဲ့ကိုယ့်ရဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်တဲ့သူနောက်ကျွန်တော်တာဝန်တစ်စိတ်တစ်ပိုင်းကတရားရုံးကဆုံးဖြတ်ချက်ချနိုင်အောင်ကူညီပေးတဲ့သူလိုက်ပါဆောင်ရွက်တဲ့သူဖြစ်ပါတယ်
။နိုင်ငံတကာတရားရုံးကြားနာပွဲတွေမှာမြန်မာနိုင်ငံဘက်ကအကျိုးဆောင်ရှိနေအဖြစ်လိုက်ပါဆောင်ရွက်ခဲ့တဲ့ဝီလျံရှက်ဘတ်နဲ့ရိုက်တာသတင်းဌာနတွေးဆမေးမြန်းထားတာတွေကကောက်နှုတ်တင်ပြလိုက်တာပါခင်ဗျာ။
ကိုညညမှာရှင်ဆက်ပြီးတော့ ICJ မှာဒေါင်ဆန်းစုကြည်ရဲ့ရှောက်လဲချက်နဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကသဘောထားအမြင်ကိုတင်ပြပေးကြပါတယ်။နိုင်ငံတကာတရားရုံး ICJ မှာဒေါင်ဆန်းစုကြည်ရှောက်လဲခဲ့တာတွေကနိုင်ငံအတွက်ထိရောက်တဲ့တုံ့ပြန်ချက်တွေဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့အကြောင်းတက်မတော်ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးဒေါင်ဆန်းစုကြည်နဲ့တက်မတော်ကြားမှာနားလည်မှုရတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်စိတ်ဆက်ညှိနှိုင်းတာတွေလှုပ်လာနိုင်ပွဲရှိကြောင်းလည်းနိုင်ငံရေးသုံးသပ်သူတွေကရှုမြင်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းတရားစွဲဆိုလျှောက်ထားချက်ကိုဂမ်ဘီယာနဲ့မြန်မာနိုင်ငံကကိုယ်စားလှယ်တွေနှစ်ဖက်လျှောက်လဲကြတာဟာကြာသပတေးနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်။ဂမ်ဘီယာရဲ့စွဲဆိုချက်တွေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်လျှောက်လဲခဲ့တဲ့အပေါ်တက်မရော်ရဲ့အမြင်သဘောထားကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။မင်းကတော့ကျွန်တော်တို့ဒီဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်လို့ကျွန်တော်ကျွမ်းကျင်တဲ့လူပေါ်တော့ကြောင့်အဝေးပါနိုင်ပါဘူး။ဒီအကြောင်းအရာနဲ့ပတ်သက်ပြီးပြောသွားတဲ့အထက်မှာတော့ကျွန်တော်ရခိုင်ပြည်နယ်မှာကျန်တဲ့ထူထောင်ရေးလုပ်ငန်းတွေအားကတာဖြစ်စီလုပ်ငန်းတွေပေါင်းရနေတာကိုကျွန်တော်ဥပမာနဲ့ရှင်ရင်ပြောပြနိုင်တဲ့အတိအပါပဲ။အပုံဒီပါလေတင်ပြတော့ရှင်ရင်ပြောပြနိုင်တဲ့အမှန်တကယ်လည်းဒီဒီအောင်တော့ဒီကမှာဒီလူကနေပါကအတိအကျအချက်ကအဲ့ဒီအချက်လေးပဲကျွန်တော်မြင်ပါတာ။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အသိငံတော်ဆိုးရအနေနဲ့လည်းဒါကပေါင်းလိုကနေစူးစမ်းဆောင်ရွက်နေရရှိပါလား။အမှန်တော့အနေနဲ့လည်းငံတော်ဆိုးရပြန်ကြားမှုတော့မှအိပ်ပါဆောင်ရဖြစ်ပါလား။အဲ့ဒါနဲ့ပတ်သက်ပြီးဟိုနိုင်ငံတကာကိုလည်းပြီးအောင်ပြန်မှပြီးပြောဆိုတောင်းရသွားတယ်လေ။နော်မြန်မာနဲ့ပတ်သက်တဲ့ကြာကျွန်တော်တို့ဒါတမ်းတော်နေလည်းဒါညာအတွက်ဒီနိုင်ငံတော်တရားစွဲဆိုတာပေါ့နိုင်ငံတော်တရားစွဲဆိုတာရအောင်တော့ပြည်အောင်နိုင်ငံတုံ့ပြန်မှုတွေပေါက်ရက်နိုင်ကြတယ်လို့လည်းမြန်မာပြည်
ICJ မှာတရားရင်ဆိုင်ဖို့အတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုတက်မရော့ဘက်ကပံ့ပိုးဆောင်ရွက်ပေးနေကြောင်းနဲ့ဒီလိုပူးပေါင်းဆောင်ရွက်တာကြောင့်မြန်မာနိုင်ငံအပေါ်အစိုးမြင်နာတွေကိုပြောင်းလဲနိုင်မယ်လို့မြင်ကြောင်းလည်း VOA ကိုပြောဆိုထားပါတယ်တမရော်ကအခုလိုအမြင်သဘောထားရှိတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအစဉ်ပြေချောမွေ့လာဝယ်ရှိကြောင်းနိုင်ငံရေးလေးလာသူဦးမမောင်စိုးကသုံးသပ်ပါတယ
်။လွတ်တော်ထဲမှာခြေကံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတစ်ခါတစ်ခါပြန်လည်ကန့်ကွက်နေကြတဲ့အချိန်မှာသူကကောင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တမရော်ကြားထဲမှာနားလည်မှုရတယ်ဆိုတာတော့ကောင်းတဲ့ကိစ္စလို့ပြောအောင်။ကောင်းတဲ့ကိစ္စဆိုတာဆက်ဘက်ဆိုလိုတာမဟုတ်ပါဘူး။ခြေကံဥပဒေပြင်ဆင်ရေးမှာနှစ်ဖက်စစ်စစ်ညှိနှိုင်းနိုင်မလားပြန်လည်လည်လျောမှုတွေလုပ်နိုင်မလားဆိုတဲ့ဘက်ကနေပြီးတော့ကျွန်တော်စဉ်းစားပြီးပြောတာပါ။အဲ့နမို့ဆိုလို့ရှိရင်တော့လွှတ်တော်ထဲမှာပြန်လည်ကန့်ကွက်နေကြပြီးတော့အခြေခံဥပဒေပြင်ဆင်ရေးထိရောက်မှာမဟုတ်ဘူးတကယ်လို့ဒါတပတ်နဲ့ဆိုရင်အကောင်းပြင်ရတယ်ဆိုရင်အခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်နိုင်မယ်လို့ထင်ပါတယ်
။တ Dabin, I see Jay, Sumpia Cheha, Soup Chissi, Gong Chissi, Nepen Nala Mushishi, Ledway inside Nime Soyin, Pumu Gomo Melo, Jusa Jongle, Sepio Bade. Nimanangango, Gambian Nanganga, Diaswe Sutare, Mugo, Nangandaka Diao, I see Jiga, Nepe Shale Jetri, Jana Pidena, Note Jet the Dead, Nezo Nepe Jama, Sumpia Point, Shine Bade.
ကိုမိုးစောပါရှင်ဆက်ပြီးတော့စစ်တပ်နဲ့ရခိုင်တိုင်းနာလနကိုင်တပ်ဖွဲ့တို့ကြာစေရေးပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာတော့ဘူးဒီတော်မျိုးနယ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်
ရနာနဲ့ပတ်သက်ပြီးတိုက်ပွဲနဲ့မသက်ဆိုင်တဲ့သူတွေကိုဖမ်းဆီးထိန်းသိမ်းတာတွေကိုလက်နက်ကင်တပ်ဖွဲ့တွေအားလုံးရှောင်ရှားကြဖို့ကိုလည်းNLD ပြောခွင့်ရတဒေါက်တာမြို့ညွန့်ကပြောပါတယ်သတင်းအပြည့်အစုံကိုတော့VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်
အခုလိုပါတီဝင်တွေကိုဖန်စီထင်းထင်းထားတာဟာပြည်သူလူထုကြမှာအကြောက်တရားဖြစ်ပေါ်အောင်ဆောင်ရွက်လိုက်တာဖြစ်တယ်လို့NLD ပြောခွင့်ရဒေါက်တာမြို့ညွန့်ကပြောပါတယ်။ဘူဒီတော်မြို့နယ်NLD ဥက္ကဋ္ဌဟာသူကတိုက်ခိုက်ရေးဓမ္မကွန်ဖက်တန်ပေါ့။သူကနိုင်ငံသားတူရဲ့လုပ်ငန်းတွေတော့လွတ်လပ်တဲ့ငြင်းရက်တဲ့လုပ်ငန်းတွေတောင်းရနေတာပါ။အဲ့လိုပုံကမျိုးကိုထိန်းသိမ်းထားခြင်းဟာတော့ပြည်သ
ကျွန်တော်တို့ကတော့ဒီစီစီစီဝေးမှာဒီဟာတွေသင်ပြခဲ့တယ်လို့ဒီလက်နက်ကင်တပ်ဖွဲ့အားလုံးကရှောင်ရှားကြဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်ကျွန်တော်တို့ဖွဲ့ချုပ်နေနဲ့တော့ထူးခြားတဲ့လူမျိုးကြီးအစီအမံတွေဒါတွေလုပ်ပြနေတဲ့အစီအမံရှိပါဘူးအဲ့တော့မိမိတို့ရဲ့လူမျိုးကြီးအရာနိုင်ငံရေးသတိပြင်တာသွားလာလို့ရှားဖို့ကျွန်တော်တို့တိုက်တွန်းပါတယ်ဦးရဲ့သင်ဖန်စီသင်္ကန်ထန်တာတနက ကျွန်တော်ဆုံးတရားစင်ညာချက်ထုတ်တာတဲ့เนาะကျွန်တော်ပါတီတွင်ညာချက်ထုတ်တာဒါဒီတော့ကျွန်တော်လုပ်ပါတယ်ခင်ဗျာခုလောစေတော့ဘာလုပ်မယ်လို့ကျွန်တော်ပြောလို့မရပါဘူးရခိုင်လက်နက်ကန်ပြောခွင့်ရခိုင်ဒုက္ခကတော့သူ့ကိုစစ်စစ်စရာရှိတာကြောင့်ထင်းထင်းထားရတာဖြစ်တယ်လို့ပြောပါတယ်ဘူတီတော်အန်အယ်ဒီဥက္ကဋ္ဌကိုတော့ကျွန်တော်တို့အဲ့ဒီမှာဒီဟိုဆောင်တော့ဒီစစ်စစ်စရာတွေရှိတဲ့
င်ဆိုရင်မိတယ်လို့လေစစ်တွေမျိုးနဲ့ NLD ဥက္ကဋ္ဌဦးဆန်ရွှေကျော်ကပြောပါတယ
်ကျွန်တော်ကတော့ပုဂ္ဂိုလ်ရေးခင်မင်းနဲ့ပုဂ္ဂိုလ်ရောင်းလေးဖြစ်တယ်ရေးရေးသိန်းကတော့ NLD ကဘုသိတော်မျိုးမှာတိုက်တိုက်ကြွကြွလုံချနေတဲ့ဥက္ကဋ္ဌကလူငယ်ရောင်းလေးဖြစ်တယ်ဟိုးအရေးရင်ကလည်းတကူတော်ဆန္ဒပြတာတွေလုပ်ခဲ့တယ်ဒီမိုကရေစီနဲ့ဟိုးလူမျိုးအတွက်ဒီလိုသက်သက်ဆံပြလုံချတဲ့လူတွေတရားကိုတောက်ဆုံးသွားတယ်ဆိုတော့ညီမတော့အန်အော်တုံလုံးသွားတယ်အခုကအသိစိတ်တော့ဘယ်ကဖမ်းသွားလဲအသက်ခံရလားအဲ့ဒါလည်းအသိစိတ်မသိတော့ဟိုပြီးသားစုနဲ့ချက်တူဟိုဝန်နေတုံလုံးမိပါတယ်အဲ့ဒ
ါပြီးခဲ့တဲ့လကလည်းပလောဝမ်မျိုးနဲ့ကိုစားပြော NLD ပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုလည်းရခိုင်လက်နက်ကိုင် AFP ကဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AFP တို့တိုက်ပွဲတွေတင်းထိုင်နေသလိုတပ်ဖွဲ့ကာလအတွင်းရသားတွေကိုတပ်မတော်ဖက်ကလည်းတန်တရားနဲ့ဖန်စီစစ်ဆေးတာတွေရှိသလိုရခိုင်လက်နက်ကိုင်အဖွဲ့ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာတာဝန်ရှိသူတွေနဲ့လက်တော်မတူဦးကလည်းဖန်စီစစ်ဆေးနေတာဖြစ်ပါတယ
်။ကိုတက်နိုင်ပါရှင်တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့နိုင်ငံတကာတရားရုံး ICJ မှာမြန်မာရှောက်လက်ချက်ပေါ်နိုင်ငံတကာဥပဒေပညာရှင်နဲ့အထူးဆက်သွယ်မေးမြန်းချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့တိုင်းဒို19925 32နှင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00အစီအစဉ်ပြပြချင်းည10:00မှာတိုင်းဒို19925 32နှင့်လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ် VOA ညပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com
မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောရရှင်များရှင်မြမစံတော်ချိန်ည9:00ခွဲရှိပါပြီ 2019 ခုနှစ်ဒီဇင်ဘာလ17ရက်တောက်ကြာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းတိုမီတာ25 32 51တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ ICJ
အကြောင်းအထူးဆက်သွယ်မေးမြန်းခန်းတဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့တူတာဆုံးလေအမေရိကန်တစ်ခွေအစီအစဉ်နောက်သိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့ပြီးခဲ့တဲ့10ရက်နှစ်နှစ်လောက်ပြောင်းကျင်ကျွန်တော်မြန်မာနိုင်ငံရဲ့ဆိုင်ရာအကျိုးကျေးများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဈေးကွက်များတဲ့20မြန်မာစံစားဈေးကွက်အကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်
ဒီနိုင်ငံတကာတရားရုံးICJအကြောင်းအထူးဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်တင်ဆက်ပေးကြပါမယ်။မြန်မာကိုအမှုဖွင့်တိုင်ကြားဂျန်နယ်ပတ်သက်လို့ICJတရားရုံးအနေနဲ့ပယ်ဖြတ်ပေးဖို့ဆိုတဲ့တောင်းဆိုချက်အပါအဝင်နိုင်ငံတော်ဦးတိုင်မင်္ဂပုဂ္ဂိုလ်ထောက်ဆန်းစုကြည်ရဲ့ဒီဇင်ဘာလ12ရက်နေ့ကနောက်ဆုံးရှောက်လဲချက်တွေကတော့ICJတရားသူကြီးတွေလက်ခံစဉ်းစားဖို့အတွက်ထိရောက်လွှမ်းမို ICJ နိုင်ငံတကာတရားရုံးမှာ2010ခုနှစ်အထိလက်ထောက်ဥပဒေအရာရှိအဖြစ်နဲ့လေးနှစ်ကြာလောက်ခဲ့သူဖြစ်ပြီးတော့မြန်မာနိုင်ငံကိုတခြားတနိုင်ငံကနေလူမျိုးတုံးတက်ဖြတ်မှုဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့စာရန်ကိုလက်ထောက်ဆက်ရှိခုနှစ်တုန်းကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်။အခုလက်ရှိအိုင်ယာလန်နို ဒီနေ့ပိုင်းမှာအပြည့်စုံနားဆင်ကြရအောင်ပါရှင်
So can you tell us how do you see a
ICGA တရားရုံးကျမ်းစာပွဲမှာ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အပိတ်ရှောင်လဲချက်ကိုဘယ်လိုမြင်လဲရှင်
So we had three days of hearings this week and as you said today Myanmar had the last word
ဒီနေ့မှာအတွင်းသုံးရကြာကျန်းစာပွဲပြုလုပ်ခဲ့တဲ့နေရာမှာဒီနေ့မြန်မာဘက်ကဒုတိယကြိမ်မြန်လဲရှောင်လဲချက်လုပ်ပါတယ်မိဂုံကိုဖိအားမယ်ဆိုရင်ဒေါက်ဆန်းစုကြည်အပြည့်အစုံရှောင်လဲချက်အတူတူသဘောမျိုးပဲတင်ပြသွားတာပါအဲ့ဒီမှာအချက်တစ်ချက်ကိုပဲသူကတင်ပြခဲ့ပါတယ်ပထမတစ်ချက်က ICJ တရားရုံးကနေမြန်မာအမှုကိုပယ်ဖျက်ပေးဖို့ဖြစ်ပါတယ်ဒီနေရာမှာကျွန်တော်သေချာပြောနိုင်တာကတော့သူပြောသလိုတရားရုံးကအမှုကိုပယ်ဖျက်ပေးဖို့ဆိုတာဖြစ်လာလိမ့်မှာမဟုတ်ပါဘူး အဖြစ်လို့လဲဆိုတော့အခုကြားနာတဲ့ကိစ္စကဒါပြစီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့ဖြစ်ပါတယ်ဒီချက်ကိုလည်းဂမ္ဘီယာဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်ညီမကလူမျိုးတွေတက်ဖြတ်မှုတားဆီးပြပေးရေးစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုစီရင်ဖို့နှစ်များစွာကြာမှာဖြစ်တဲ့အတွက်လောလောဆယ်အခြေအနေတွေအခုထပ်ပိုပြီးဆိုးဝါးမသွားအောင်ထိန်းချုပ်တဲ့အနေနဲ့အရေးပေါ်ကြ းနဲ့ထောက်ပြခဲ့တဲ့အချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာအရင်အတိတ်ကအခြေအနေတွေဘလို့ပဲဖြစ်ခဲ့ဖြစ်ခဲ့အခုတော့အခြေအနေတွေပြန်ပြီးကောင်းမွန်လာနေပြီလို့ဆိုရတယ်။ပြန်လည်ရင်ကြားစီအစည်းအဝေးအကောင့်ထဲပေါ်နေတာဒေါက်ဆန်းစုကြည်လုံးဝတုံ့နှုတ်မသွားတဲ့ဝင်ကြော်ရေးနေရပြန်ရေးအခြေအနေတွေဖန်တီးပေးနေတာစတဲ့အပြုသဘောဆောင်တဲ့အခြေအနေတွေကိုသူကပြောသွားပါတယ်။အခြေအနေတွေကောင်းလာပြီဖြစ်တဲ့အတွက်ဆိုရင်ကအနေတွေအိမ်မှာမရှိတော့ဘူးအရေးပေါ်အခြေအနေမျိုးဆိုတာမရှိတော့တဲ့အတွက်ဂျားပြတ်စီမံဆောင်ရွက်ချက်ဆိုတာမျိုးမလိုအပ်ဘူးလို့ဒေါက်ဆန်းစုကြည်ကခုခံခြေပါခဲ့တာပါဒါပေမဲ့ဂျားပြတ်စီမံဆောင်ရွက်ချက်များအရေးပေါ်ထုတ်ပြန်ပေးဖို့အတွက်ဒီသက်အနေနဲ့တစ်ဖက်ကလျှောက်လဲတင်ပြထားချက်ကိုတကယ်တမ်းစဉ်းစားဆုံးဖြတ်ရမယ်တရားသူကြီးတွေပေါ့ဒေါက်ဆန်းစုကြည်ရဲ့ခုခံခြေပါချက်တွေလွမ်းမမှာမဟုတ်ပါဘူ
း So let's talk aboutprimer facie
ဒီမိတင်နာက primer facie jurisdiction ဆိုတဲ့တရားရုံးကဥပဒေကြောင်းအရစီရင်ပိုင်ခွင့်ရှိမရှိဆုံးဖြတ်ပေးဖို့အချက်ကိုအဓိကအပြန်လဲလျှောက်လဲကြတဲ့အခါမှာမြန်မာဘက်ကဥပဒေပညာရှင်တဦးဖြစ်တဲ့ Mr. Christopher က အဓိကခြေပါတဲ့အချက်ကဂမ်ဘီယာဟာ OIC ရဲ့တဆင့်ငယ်အဖြစ်တရားစွဲတာဖြစ်တဲ့ဒါကြောင့်လူမျိုးတုံးတစ်ပြက်မှုစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ OIC ကိုစားပြုပြီးတော့ဂမ်ဘီယာဘက်ကတရားစွဲတာကိုမြန်မာဘက်ကတရားပြန်အဖြစ်သတ်မှတ်တုံ့ပြန်ဖို့မလိုဘူးစတာရီဖြစ်ပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
်Well, I have to say, I was...
အမားဒီနေရာမှာကျွန်တော်မဖြစ်မနေပြောချင်တာကအမားဆူရဘက်ကဒီခုခံခြေပါချက်အတွက်အချိန်အများကြီးသုံးခဲ့တာကိုတကယ်ပဲအံ့ဩမိပါတယ်။ဒီချက်ကအတော်လေးကိုလွှဲချော်နေတာပါ။ဒီကိစ္စကလေးနဲ့ထားပြီးကန့်ကွက်ရမယ်အချက်မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။ OIC ရဲ့စလမ်မေပူပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အဖွဲ့ကိုကိုယ်စားပြုပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုစာချုပ်ချိုးဖောက်မှုနဲ့တရားစွဲခဲ့တဲ့အချက်ကမှန်ပါတယ်။ဒါနဲ့ပတ်သက်လို့သိရသလောက်ဆိုရင် OIC အစည်းအဝေးမှာဂမ်ဘီယာဘက်ကသူတို့နိုင်ငံအနေနဲ့ဒီကိစ္စကိုဆောင်ရွက်ဖို့စိတ်ဝင်စားကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီချက်ကိုဘာမှအငြင်းဖွားစရာမရှိပါဘူး။ဒါပေမဲ့ OIC နဲ့ပတ်သက်တဲ့အချက်ကိုကိုင်ပြီးဂမ်ဘီယာက OIC ရဲ့အင်အားအစိတ်ပိုင်းတစ်ခုဒါမှမဟုတ်အစ်င့်ကအဖြစ်တရားစွဲတာဖြစ်တယ်ဆိုတဲ့အချက်နဲ့ကူကန်ချေပါတာကပေါ်ပြက်လွန်တယ်လို့ကျွန်တော်မြင်ပါတယ်။ဂမ်ဘီယာနိုင်ငံအတွက်တခြားနိုင်ငံတွေနဲ့နိုင်ငံကဖွဲ့စည်းတဲ့စီကနေစိတ်သက်ပိုင်းဆိုင်ရာငွေကြေးဆိုင်ရာနဲ့ဥပဒေပိုင်းဆိုင်ရာအကူအညီတွေလက်ခံတာပြဿနာမဟုတ်ပါဘူး။ဒီချက်က ICJ တရားရုံးရဲ့စင်ချက်ဒါမှမဟုတ်တရားရုံးပြဋ္ဌာန်းချက်တွေနဲ့ဘာမှမပတ်သက်ပါဘူး။ဒါကြောင့်ဂမ်ဘီယာက OIC နဲ့ပတ်သက်နေတယ်ဆိုတဲ့အချက်ကပြဿနာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။မြန်မာဘက်ကဥပဒေပညာရှင်တွေနဲ့ဒီချေပါချက်နဲ့ပတ်သက်လို့ဥပဒေလုံထုံးလုံနည်းနဲ့အညီထောက်ပြနိုင်ရခြင်းမရှိခဲ့ပါဘူး။အဓိကသောချက်ကဒီမှုရဲ့နောက်ွယ်ကအကြောင်းအရာတွေကဘာတွေလဲ။တရားစွဲနိုင်ငံတွေကအကြောင်းရင်းတွေကဘာတွေလဲဆိုတာကိုကြည့်ဖို့ ICJ တရားရုံးရဲ့အလုပ်မဟုတ်ပါဘူး။ ICJ တရားရုံးမှာနိုင်ငံအချင်းချင်းရေကြောင်းဆိုင်ရာတခြားနယ်နိမိတ်ဆိုင်ရာအငင်းဖောက်မှုတွေကိုခိုင်းတွယ်ချနာနေတဲ့အမှုတွေအများများရှိနေတာပါ။တချို့အမှုတွေမှာဆိုရင်နိုင်ငံသားရေနယ်ကုမ္ပဏီတွေကနောက်ခွဲကနေပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်မျိုးတွေလည်းရှိပါတယ်။ဒါကြောင့်တရားစွဲတဲ့နိုင်ငံဘက်က ICJ တရားရုံးမှာဘာကြောင့်အမှုဖွင့်လျှောက်ထားသလဲဆိုတဲ့အကြောင်းရင်းကတရားရုံးရဲ့အလုပ်မဟုတ်ပါဘူး။တခြားအကြောင်းအရာတွေရှိပါတယ်။ဂမ်ဘီယာကနိုင်ငံဖြစ်ရလားအလို့ရှင်းပါတယ်နိုင်ငံတစ်ခုပါနောက်ပို့ပြီးအရေးကြီးတာကဂမ်ဘီယာနဲ့မြန်မာကြားမှာအငင်းပေါင်းမှုရှိပါတယ်ဂမ်ဘီယာအနေနဲ့မြန်မာကို ICJ မှာမှုဖွင့်တိုင်ကြားတာမျိုးမလုပ်ခဲ့နိုင်ငံသားအငင်းပေါင်းမှုရှိခဲ့တယ်ဆိုတဲ့အချက်တွေရှိခဲ့တာပါဒီချက်ကိုလည်းမြန်မာဘက်ကကြားနာပွဲမှာကြိုးစားပြီးတုံ့ပြန်ခြေပါခဲ့ပါတယ် ICJ တရားရုံးမတိုင်ခင်လူမျိုးတုံးတပ်ဖြတ်မှုဒါစီအပြစ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်လို့ဂမ်ဘီယာနဲ့မြန်မာကြားအငင်းပေါင်းမှုမရှိခဲ့ဘူးလို့ပြောပါတယ်ဒီခုကန်ခြေပါကြတာလည်းအောင်မြင်ထိရောက်မှုမရှိဘူးဆိုတာသိကြပါတယ်
Right. So another main
ဇာနာပွဲမှာအဓိကအပြန်လန်ခြေပရှောင်လဲခဲ့တဲ့တစ်ချက်ကကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီရင်ခံစာတွေပဲဖြစ်ပါတယ်။ ICJ တရားရုံးကိုအမှုဖွင့်တိုင်ကြားခဲ့တဲ့ဂမ်ဘီယာကဒီအစီရင်ခံစာမှာပါတဲ့အချက်တွေကိုအဓိကထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာဘက်ကဥပဒေအကျိုးဆောင်ပါမောက္ခဝီလျံရှေဘတ်စ်ကတော့FFM အစီရင်ခံစာရည်နဲ့ပတ်သက်လို့ဘလောက်ယုံကြည်စိတ်ချရမှုရှိမလဲဆိုတာကိုမေးခွန်းထုတ်သွားပါတယ်ဒီ FFM အစီရင်ခံစာရည်ရဲ့အားသာချက်အားနည်းချက်တွေကဒီအမှုပေါ်မှာဘလို့တက်ရောက်မှုရှိနေမလဲဆိုတာကို Mr. Becker ဘလို့မြင်လဲရှင
် Well there are lots of complicated issues relating to this and I'm glad you asked me about this because this is something that I study
ဒီကနေ့ပတ်သက်ရင်ရှုပ်ထွေးတဲ့ကိစ္စတွေအများကြီးရှိနေပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေမစ်ရှင် FFM ရဲ့အစီအစဉ်လာရင်းနဲ့ပတ်သက်လို့အခုကျွန်တော်ကိုယ်တိုင်လေ့လာနေခြင်းလည်းဖြစ်ပါတယ်။ရာပြည့်စီမံဆောင်ရွက်ချက်များဆိုတဲ့ရှောက်လဲချက်အမှုအတွက် ICJ တရားရုံးဘက်မှရွေးချယ်စရာများများဆောစားမလိုပါဘူး။ ICJ တရားရုံးရှေ့မှောက်ရောက်နေပြီဖြစ်တဲ့ဥပမာကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့ထားတဲ့ FFM မစ်ရှင်ရဲ့အစီအစဉ်လာရင်းနဲ့တခြားကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့အစီအစဉ်လာရင်းအပေါ်မှာပဲအားထားမှာဖြစ်ပါတယ်။အခုတရားရုံးကကြားနာတဲ့ဂျာဖြတ်စီမံဆောင်ရွက်ချက်များကိစ္စအတွက်တင်ပြဖို့လိုတဲ့အထောက်အထားအချက်လက်တွေဟာလူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နောက်ဆုံးအဆင့်နဲ့နိုင်ရှင်ရင်လုံလောက်မှုရှိနေပါတယ်။ဒါပေမဲ့ပါမောက္ခရှေဘတ်အဓိကတင်ပြတဲ့အချက်ကကျွန်တော်နားလည်ရသလောက်ဆိုရင် FFM Mission ကဥရိပိုင်းဆိုင်ရာအကဲဖြတ်ချက်တွေကိုသူ့ဘက်ကသဘောမတူဘူးဆိုတာပဲဖြစ်ပါတယ်။မစ်ရှင်ကသုံးသပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုရည်ရွယ်ကျူးလွန်ခဲ့တဲ့ဆိုတဲ့ဥပဒေပိုင်းဆိုင်ရာအချက်နဲ့ပတ်သက်ရင်ဟုံးမုတ်ဆိုတာကိုဥပဒေနီးလမ်းတွေနဲ့အတိအကျသက်သေပြဖို့ကြိုးစားရမှာဖြစ်ပါတယ်။ဒီချက်ကိုပါမောက္ခရှက်ကဒီကနေ့မှအဓိကခုခံခြေပါခဲ့တာဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာအဖြေရှိနေတာကအစင်းခန်းစားပါအချက်လက်တွေဟာဥပဒေနီးလမ်းတွေနဲ့အတိအကျဖြစ်ရမယ်ဆိုတဲ့အချက်ကို ICJ တရားရုံးကထည့်သွင်းစဉ်းစားဖို့လုံးဝမလိုအပ်ဘူးဆိုတာပါ။ဒါကြောင့်ကျွန်တော်မြင်တာက FFM Mission အစီအစဉ်ဆောင်မှာဖော်ပြထားတဲ့ဥပဒေပိုင်းဆိုင်ရာတင်ပြချက်တွေကိုအာရုံမဆိုင်ဖို့ဖြစ်ပါတယ်။ထောက်ထားတဲ့အများကြီးစုဆောင်ခဲ့တဲ့ FFM အစီအစဉ်ဆောင်ဟာအလွန်အသုံးဝင်နိုင်ပါတယ်။အဓိကအချက်က ICJ တရားရုံးအနေနဲ့အစီအစဉ်ဆောင်ပါအချက်တွေကိုသူ့ဘာသူဥပဒေပိုင်းဆိုင်ရာ မေကွန်းထုတ်ပြီးကြည့်မှာဖြစ်ပါတယ်။ဒါကြောင့်ဒီဘုတ်ကိုဆက်ပြီးအစိုးအကောင်ခွဲခြားကြည့်မယ်ဆိုရင်အခက်အခဲတချို့ရှိနေတာကဇမ်ဘီယာဘက်ကအဓိကလက်စုပ်လက်ကင်ပြုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေမရှင်ရဲ့အစဉ်ခံစားဘက်မှာတရားရုံးဘက်ကဘယ်အချိန်ထိဒါမှမဟုတ်ဘလောက်တိုင်းတာထိအကူပြုကျင်တယ်လဲဆိုတာဖြစ်ပါတယ်။မျက်မြင်သက်သေတွေကိုယ်တိုင်ကြုံတွေ့ခံစားရသူတွေနဲ့တွေ့ဆုံမြင်မြန်ထားချက်တွေပေါ်မှာဝူတီထားတဲ့အချက်လက်အများအများကိုကြည့်ရမယ်တရားရုံးအတွက်တကယ်တမ်းစိန်ခေါ်မှုအခက်အခဲတချို့ရှိနေပါတယ်။ဒါကြောင့် ICJ တရားရုံးအတွက်ဒါမှမဟုတ်နှစ်ဖက်လုံးအတွက်အကျိုးပြုနိုင်မှုကျွန်တော်အကြံပြုချင်တာက SFMation စိန်ခံစားရေးပေါ်မှာအဓိကခြေပြုထားတဲ့ဒီလိုအမှုမျိုးမှာဒီစိန်ခံစားရေးကိုပြုစုတဲ့အထက်ပါဝင်နေတဲ့ပုဂ္ဂိုလ်တဦးချင်းစီကိုတရားရုံးရှေ့မှောက်ခေါ်ယူပြီးတော့သူတို့စိန်ခံစားပြုစုတဲ့နီးနာကိုစစ်ဆေးတင်ပါတယ်။SFMation အနေနဲ့မြန်မာနိုင်ငံနဲ့တွားပြီးစုံလမ်းခွင့်မရနိုင်တဲ့အတွက်မရှင်ဥက္ကဋ္ဌပဲဖြစ်ဖြစ်အစိန်ခံစားကိုဝိုင်းပြီးပြုစုခဲ့တဲ့ခြားသူတွေကိုပဲဖြစ်ဖြစ်တရားရုံးခေါ်ပြီးတရားသူကြီးတွေရောနှစ်ဖက်လုံးရဲ့ရှေ့နေတွေကပါမေးမြန်းခြင်းအဖြစ်ရှေ့ဆက်အမှုအတွက်အကျိုးဖြစ်ထွန်းစီမယ်လို့ကျွန်တော်မြင်ပါတယ
်။ဘုရားရှင်များရှင်ဒီခိုက်ကြီးမှာဖြစ်ပွားခဲ့တဲ့လူခုရေးချိုးဖောက်မှုတွေဟာလူမျိုးတုံးသက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခုရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခုရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့ရပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခုရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင်
။မနေ့ကတည်းကလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံရင်အမေရိကန်တခွင်အစီအစဉ်မှာတော့ဒီသတင်းပတ်အတွက်တင်ဆက်ပေးထားတာကအမေရိကန်သမ္မတတွေစီးနင်းတဲ့ Air Force လေယာဉ်အကြောင်းဖြစ်ပါတယ်။ကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်။
Air Force One လေယာဉ်ဟာ American သမရကဘာတဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲသမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်းဟင်းထဲကရုံးခန်းနဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူအများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုံးကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engineFeel free to walk up to it.
အင်ဂျင်ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တုံအကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါ တကယ်တော့လေ Air Force 1လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတပ်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေယာဉ်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူး
An Air Force One has also carried the bodies of our deceased presidents on one final ride to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force One ကိုအသုံးပြုပါတယ်။သမရ John F. Kennedy, Lyndon Johnson နဲ့သမရ Ford တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်။2004ခုနှစ်ကသမရ Ronald Reagan ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်စင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်။လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေခန်းအိတ်ခန်းနဲ့အစီဝေခန်းရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှာအစည်းအဝေးကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးကန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမောက်အောင်အထိန်ကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လေစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရယုံအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်သမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကသမရ Bill Clinton လက်ထက်ကသမရနဲ့ကတော့ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up. He only had 2.5 hours sleep. So I came in and I went
သူကနှစ်နာရီခွဲလောက်ပဲအေးရသေးတယ်မယ်။နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရင်မနှိုးနဲ့ပေါ့ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့ဒါရိုက်အမိန့်ပေါ့ဗျာ။
လေအမှုတန်းတွေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်သမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတစ်ဦးဖြစ်တဲ့ Henry Brown က
President Bush he was pretty much a regular standing he didn't have any specific
သမားဘုတ်ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားကျင်လဲဘာစားကျင်လဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကော်ပီဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
် Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ1982ခုနှစ်ကနေ1989ခုနှစ်ထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
When I was hired, my official photograph with President Reagan.
လေယာဉ်အမှုရန်ဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါလေ။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထဝရရတာဆိုတော့အလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တဲ့လေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမရ John F. Kennedy လှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စွာကျင်းပခဲ့မှုရတယ်သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရ Eisenhower လက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာအမေရိကန်ပြည်ထောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
သ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်နားဆင်ကြရအောင်ပါရှင
်။မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန့်အထွက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ကရိယာတွေပိုးပြီးတုံးလာတာကြောင့်ပါ။လက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာဆက်ကရိယာသုံးဆွဲနေတဲ့အခြေအနေကိုသိအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဥမျိုးအောင်ကျော်ကိုမေးမြန်းပြီးပြန်ပြပေးမှာပ
ါ။ဒီနေ့ထဲမှာမြန်မာနိုင်ငံရဲ့ကြီးပါပြပမှုကတန်ချိန်3တန်းပေါ့နော်။3တန်းဆိုရင်အတိုင်းအတာတစ်ခုရောက်သွားတယ်။အဲ့လိုတခါမှ record မဖြစ်ဘူးတန်ချိန်3နာရီကိုတင်ပို့လို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လေဆိုင်ကထူးထူးခြားခြားတိုးလာတာတော့သိမရှိပါဘူးဘာကြောင့်ဆန်ထွက်တိုးလာတာပါလဲ
ထုံးလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့တောင်သူတွေမှာမျိုးကောင်းမျိုးတန့်သုံးဆွဲမှုနည်းနည်းလေးပိုလာတယ်သုံးဆွဲရကောင်းမှန်သူတို့အဝိုင်းနဲ့စီရှိလာတယ်အဲ့ဒါတပိုင်းပေါ့နောက်ပြီးတော့ဟိုစိုက်ရည်ပြူရည်ဘိုင်းမှာဤပညာဘိုင်းဒီမှာလူလာတဲ့ဆန္ဒရှိလာတာလေးညာတယ်ဟိုရိတ်သိမ်းမှုစနစ်ပိုင်းမှာလူငယ်ကြီးကအကုန်လုံးနိုင်ငံသားကိုထွက်သွားရကြတော့လူသားရှားပါမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်အဲ့ဒါအတွက်ကိုရိတ်သိမ်းချွေလေးစက်ကြီးပို့ပြီးတော့သုံးဆွဲလာတာအခုဆိုဒီလေးနှစ်ပတ်ဝန်းကျင်လောက်မှာထူးထူးခြားခြားတိုးတက်လာတယ်ဒီတိတ်ချွေလေးစက် combine harvester ပေါ်လာတဲ့အတူဒေကွက်တီကဥပမာငွေဝါဆိုလေ10ဟီတာလောက်ပိုင်နေတူနေသူတို့ရဲ့ဒီလေယာဉ်လုံငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်နေတလားလောက်ကြီးပြီးပြီးပြီးချင်းမသိလို့ရတယ်ခုခါတော့တရက်နှစ်အတွင်းမှာ10ဟီကတခါလေးပြီးသွားပြီးစပါးဖြစ်သွားတာပေါ့နော်အဲ့ခါကျတော့ဒီစပါးတွေကိုဟိုဘောနိုင်နိုင်လေးလေးကင်ွယ်ဘူးခက်ခဲရှိပြန်တော့ဒီဆန်ဆက်တီဟူဒါရီရဲ့စပါးကျွန်တော်အစူချိန်တိုင်းရောင်းရတဲ့ကိစ္စလေးဖြစ်လာတယ်ပေါ့။နောက်တစ်ခါကလည်းရိတ်တဲ့တိုင်းတဲ့အချိန်မှာရာသီဥတုရဲ့အကန့်အသတ်တွေကရှိလာတဲ့ခါကျတော့ဒီစပါးတွေ၆ခုအတွက်ကိုစက္ကရိယာတွေတုံးလာတဲ့အဆင့်ကိုတွန်းအားပြီးလာတာပေါ့နော်။ဟိုကကျွန်တော်စပါး၆ခန်းဆက်တီလေခင်မီဇက်တီလည်းရှိသလိုကျွန်တော်ဆိုတာဗီယက်နမ်နေပြီးတော့2005လောက်ကနေကျွန်တော်ဒီပညာရလာပြီးတော့2005နှစ်ကုန်ပိုင်းနေစပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ဗီယက်နမ်ပုံစံစပါး၆ခန်းဆက်တီကျွန်တော်တို့ဗမာပြည်ကိုစားပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်အဲအဲ့ဒါတွေကလည်းအခုခြေပိုင်းမှာသုံးဆွဲမှုတိတ်မများပါပဲဒီဘက်3နှစ်လောက်ပြင်မှာတော်တော်လေးကိုများပြားလာတာပေါ့နောက်ပြီးတော့တရုတ်ကြီးက6ခန်းစက်ပြီးဝင်လာတယ်ထိုင်ဝမ်ဝူရီးယားဂျပန်ရင်းနေလာတယ်အိန္ဒိယလာတယ်ပေါ့နော်စသဖြင့်ဒီလို6ခန်းစက်ပြီးသုံးဆွဲမှုဒါပဲပြပြောကျွန်တော်တို့ဆန်စပါးကြီးရဲ့အလီလွင့်ကြီးတော်တော်လေးနေသွားတယ
်ဘယ်အတိုင်းတာထိနေသွားတာပါလဲ
ဒေသမားကြီးရဲ့တမယိုးကြရိတ်သိမ်းမှုစနစ်ပေါ့နော်ဟိုလက်နဲ့ရိတ်ကိုင်းနဲ့လှမ်းလူနဲ့ပယ်ပြီးချွေလေးစက်နဲ့ချွေဒါမှမဟုတ်ရှင်ကောက်ပြက်နေဖြန့်ပြီးနွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲ့တော့မှစပါးဖြစ်တဲ့အချိန်လေးကနေဆက်နဲ့တခါတည်းရဲ့တည်းရဲ့ခွန်းနှင်းရဲ့လောက်အတွင်းမှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့ဒီလိုဆက်ကြည့်သုံးတဲ့အခါကျတော့ရိတ်သိမ်းမှုအလီလွင့်ကြီးတော်တော်လေးကိုနေသွားတယ်ကျွန်တော်မြင်လာတော့ဒီစပါးဖြစ်တဲ့အဆင့်မှာ900ကျင်းလုံးလောက်ပဲတက်တာနောက်ပြီးတော့ကျွန်တော်ဆန်ဆက်ဒီမှာစပါး6ခန်းဆက်ကဒီဆန်ဆက်ဒီနဲ့အဆင့်မြင့်လာတဲ့ခါကျတော့တော်တော်လေးလင်းလွင်းမှုနင်းလာတယ်ပေါ့နော်နောက်ကာလာဆော့တာတွေပါကြီးတက်ပါ냐ဆိုတော့နင်းလာတဲ့ခါကျတော့ဒီဆန်ဆက်အပိုင်းကကျွန်တော်တောင်သူလယ်သမားတွေအပိုင်းရဲ့လင်းလွင်းမှုဒီကျွန်တော်မြင်တော့600ကျင်းလုံးလောက်ကိုညော့သွားတဲ့သဘောရှိတယ်ငကူကဆိုရင်ဒါ2500ကျင်းလုံး300ကျင်းလုံးလောက်ကနေကြသည်ကိုဆိုးလို့ရှိရင်တော်တော်များများလင်းလွင့်သွားတဲ့အချိန်များနေအတိုင်းတာတူတူညော့ပါသွားတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံဆန်စပါးထုတ်လုပ်မှုကတစ်နှစ်တန်ချိန်တန်30လောက်ရှိတယ်အဲတော့ဆရာကင်လုံးညော့နေရင်ကျွန်တော်တို့က3တန်းပတ်ဝန်းကျင်လောက်တက်တာသွားတယ်3တန်းကကျွန်တော်တို့ဘာမှလေဝင်းအစ်တီအေရီးယားအစ်တီမတူဘဲနဲ့ကျွန်တော်တို့အိတ်ထဲကို3တန်းပြန်ရောက်လာတဲ့သဘောပဲအဲ့တော့စပါး3တန်းဒီအချမ်းများဖြင့်ဆန်တန်ချိန်အဖြစ်တက်တမ5တန်းလို့ပြောလို့ရတယ်ပေါ့နော်ဒါအရေးသွေးမြင့်ဆန်ပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်တင်မှာပြပတင်ဖို့ရာဒီလေတသန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ညော်နှင်းမှုနေတာရေမျိုးကြောင့်ကျွန်တော်တို့တိုးတက်လာတာကြီးကြောင့် ကျွန်တော်တို့ရဲ့ဒီထုတ်လုပ်မှုဒီအနည်းဆုံးတပန်းခွဲလောက်ဖြတ်ပေါင်းလိုက်ရင်တုံးနာကျွန်တော်တို့အတွက်ဘာမှမထိခိုက်ပဲနဲ့တိုးတက်လာတယ်ဆိုတဲ့သဘောလို့ပြောရပါတယ်
အမြန်မာနိုင်ငံမှာဒီတမျိုးကြလုံနေရနေအခုလို set တွေတုံးလာတဲ့အကြောင်းဒီလိုတိုးကြလာတာပေါ့နော်ဆိုတော့ဘလို set တွေတုံးရင်ကောင်းမလဲဘလို့နီးပညာကပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဦ
းကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြီးလိုက်ရင်တစ်ဖြည်းဖြည်းချင်းချင်းအရေးသွေးတောင်းဆိုမှုတွေပူပူများလာတယ်ပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်ပြန်ကြည့်ကျွန်တော်မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးကျေးများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇကွဲများတဲ့25ရာခိုင်နှုန်းဆန်အဆင့်ကိုပဲပြန်ပို့လာနိုင်တာနေပြီးတော့အခုဆိုရင်ဒါ25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့စူပါ5လို့ခေါ်တဲ့900ရာခိုင်နှုန်းဆန်တွေတမ်းမြင့်ဆန်တွေပါတော်တော်များများတင်ပို့လာတယ်နောက်ပြီးတော့ဝယ်လိုအားတွေရှိလာတယ်ပေါ့နော်အဲလိုအရေးသွေးတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစပားတွေစပြီးတော့ရိတ်တယ်ကွာခိုင်တွင်ထိမ့်သိမ့်မှုမှာစနစ်ချနာဖို့အရင်အရေးကြီးပါတယ်စပားတွေကိုအချိန်နဲ့တပြေးညီချောက်ဖို့တွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စပားအကြီးတဲ့အချိန်မှာအဆိုးတမ်းများတဲ့အတွက်ကြောင့်သူမပြတ်မစည်းအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျ၆ပုဝတ်တာပေါ့နော်ဒါကြောင့်မလို့စပား၆ခန်းစစ်ပြီးလိုပါတယ်နီလန်းနဲ့စပားအထက်စပား၆ခန်းစစ်ပြီးသုံးနဲ့စပားဆန်တွက်ပြီးပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုဆက်အဆင့်တန်းကြီးပြင်မှုလိုပါတယ်မြန်မာနိုင်ငံလူအချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့လေယာရီနဲ့ပတ်သက်ရင်ကုန်ထုတ်လမ်းနဲ့စနစ်ကျဖို့ရေသွေးမြောင်းနဲ့စနစ်တကျဖို့အကွက်တွေကိုလည်းပြေချာစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရင်ရေးကြည့်ပါတယ်အဲအဲ့ဒါလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူဇိတ်တွေယော့လာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးစက္ကရိယာတွေဒါဆက်မှုနေရာကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုဇိတ်တွေယော့လာမယ်လူလုံအားလူအချက်တွေယော့လာရင်ကျွန်တော်တို့နေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီဘောမှာလည်းဒီချာချာအားဆိုင်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေနည်းပညာပိုင်းတွေစက္ကရိယာပိုင်းတွေပတ်တန်းလိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဥမျိုးအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိကျင်ရဲ့ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော်။
ထောက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-232-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါလေရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မော်တလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲမဲ့ပုံမှန်နှစ်ခုလုံးကိုအောက်လွှတ်တော်တရားရေးကော်မတီမှအတည်ပြုလိုက်ပါပြီ။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုစတဲ့အမှုနှစ်ခုနဲ့သမ္မတကိုတရားစွဲတဲ့မတဲ့မကြခင်ကပဲအောက်လွှတ်တော်တရားရေးကော်မတီမှမဲခွဲတာမှအမှုနှစ်ခုလုံးအတွက်ထောက်ခံမဲ23မဲ၊ကန့်ကွက်မဲ18မဲစီနဲ့အတည်ပြုနိုင်တာဖြစ်ပါတယ်။အခုလိုတရားရေးကော်မတီမှတည်ပြုလိုက်တဲ့အတွက်ဒီအမှုနှစ်ခုနဲ့တရားစွဲတဲ့မတင်ဆိုတာကိုရှေ့တင်ပတ်ကြရင်အောက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဂျာတာဘေးနေတုန်းကတော့ဒီပုံမှန်တွေနဲ့တရားစွဲဖို့ထောက်ခံမခံဒီမိုကရက်နဲ့ရီပက်ဘလစ်ကန်အမတ်တွေကြားညပိုင်းရောက်တဲ့အထိ14နိုင်လောက်ကြောင်းအခြေတင်ဆွေးနွေးညှင်းခုံခဲ့ကြပါတယ်။ဂျာတာဘေးနေကကျင်းပခဲ့တဲ့ဗြိတိန်နိုင်ငံထွေထွေရွေးကပွဲမှာဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။အောက်လွှတ်တော်အမတ်650အတွက် Conservative Party က365နေရာနဲ့အနိုင်ရသွားတာဖြစ်ပါတယ်။ထွေထွေရွေးကပွဲမှာတမိုင်းဝင်အနိုင်ရခဲ့တဲ့အတွက်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးကိုဇန်နဝါရီလ31ရက်မတိုင်ခင်မှာမဖြစ်မနေလုပ်သွားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကကတိပြုသွားခဲ့ပါတယ်။နယူးဇီလန်နိုင်ငံမှာတနင်္လာနေ့တော့ပောက်ကွဲခဲ့တဲ့ White Island မိတောင်ရှင်ကျွန်းပေါ်ကနေနောက်ထပ်အလံ6လောင်းကိုပြန်လည်တည်ယူနိုင်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့နှစ်ယောက်ကိုဆက်လက်ရှာဖွေနေကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Aiden Ukduku ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.